ုဆက်လက်ပြီးတော့2016ခုနှစ်ဇန်နဝါရီလလယ်မှာကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမှူးပေါင်းမှူးကြမ်းကိုရေးဆွဲနေပြီဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကြီးတန်းရာရှိဦးလာမောင်ရွှေကပြောပါတယ်မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့တတိယမြောက်နေ့ဖြစ်နေမှူးကြမ်းရေးဆွဲနေတာလည်းဖြစ်ပါတယ်ဒီအကြောင်းကိုအောင်ကတင်ပြပေးမှာပါ
မြန်မာငြိမ်းချမ်းရေးစင်တာမှာပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရက်ကော်မတီ UPDJC မှာပါဝင်တဲ့နိုင်ငံတော်အစိုးရအဖွဲ့တိုင်းနာလနဲ့ကင်စုအဖွဲ့နိုင်ငံရေးပါတီအစုအဖွဲ့တွေကနေကိုယ်စားလှယ်၃စီပါဝင်တဲ့အဖွဲ့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုဒီဇင်ဘာ၁ရက်နေ့ကလေးကရေးဆွဲနေတာပါဒီလလယ်မှာနေပြီးတော့မှကျင်းပဖို့ရှိနေတဲ့အစည်းအဝေးကြရင်တော့ဒီမူကြမ်းကိုအတည်ပြုသွားနိုင်ဖို့ဆောင်ရွက်နေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကြီးတန်းအရာရှိဦးလာမောင်ရွှေကပြောပါတယ
်2013ခုနှစ်ဆော်ပြီးတော့ဆွေးနွေးစဉ်ခါလေးကလက်လက်ရေးထိုးပြီးပြပေါင်း30 60 90ဆိုတာကိုလက်မှတ်ခဲ့တယ်အခုလက်မှတ်ထိုးတဲ့2015အောက်တိုဘာ15ရက်နေ့ဒီတွက်ရင်ဒီလ23 24လောက်မှာ90ပြည့်နေခဲ့တယ်ဒါကြောင့်မလို့အဲ့ဒီမှာအငွေဆွေးနွေးပွဲတွေစတင်နေလို့ပြင်ဆင်နေရပါဒီပူပေါင်းရေးဆွဲသူတွေကဒီနေ့ဆိုရင်အားလုံးမိဘလောက်ကိုကျွန်တော်ပြန်ပြီးတော့ရေးပြီးပါပြီကောင်းလာမယ်ဒီဇင်ဘာလ9ရက်နေ့မှာအဘိစီမာလုပ်မယ်ဒီ talking meeting ပေါ့လေပူပေါင်းဆိုင်ရာရေးဆွဲရေးကော်မတီကိုပြန်ပြီးတင်ပြပါမယ်အဲ့ဒါပြီးရင်တော့သူတို့ဘက်ကနေပြီးတော့ကောင်းစီစစ်ပြီးတော့ကျွန်တော်ပြင်ဆင်လာပြီးရှိရပြင်ဆင်နေရတော့ဒီဇင်ဘာလလယ်လောက်မှာဒီလိုမှလုပ်မယ်အစီအစဉ်မှာကောင်းအတည်ပြုဖို့တော့တုံးနေပါဗျ
လွန်ခဲ့တဲ့အော်တိုဘာလလယ်တုန်းကနေပြည်တော်မှာသမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ ABSDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါမှမဟုတ်အဲ့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခြင်းမရှိတဲ့တိုင်းရင်းသားအဖွဲ့တွေလည်းရှိတာကြောင့်ဒီသဘောတူညီချက်ပေါ်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတော့လာမယ့်နိုင်ငံရေးဆွေးနွေးပွဲမှာ NCA မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့ဒီအဖွဲ့တွေကပါဝင်နိုင်ကြမှာပါလား။ဦးလာမောင်ရွှေက
ကျွန်တော်တို့သက်ဆိုင်တဲ့ဒီကောင်းဆောင်နေစက်တော်ညီနဲ့မှာပေါ့လေကျွန်တော်တို့တာဝန်ရတော့ဒီဟိုဒရော့တာတွေဖြစ်တဲ့အတွက်ဒီ SCA ရဲ့မူဝါဒမှာ SCA ဘောဒီကြက်ထဲမှာပြန်ပြီးတော့ရေးရဖြစ်တယ်အဲ့တော့ဒီဟာပြီးသွားမှပဲလုပ်မယ်ဆွေးနွေးပွဲမူဝါဒကြီးမှာလုပ်လို့အဲ့တော့လက်မှတ်ထိုးထားတဲ့သူတွေပါဝင်တယ်ပေါ့တော့ကောင်းဆောင်ဆက်ပြီးတော့ကျွန်တော်တို့ရှင်းလင်းမှုတော့တော်ပါသေးတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ် NCA လက်မှတ်ရေးထိုးပွဲကိုရွေးကောက်ပွဲမှာလက်ရှိအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတော့တက်ရောက်ခဲ့ခြင်းမရှိပါဘူးအချင်းချင်းကြားစိတ်ဝမ်းကွဲမှုတွေရှောင်ရှားဖို့နဲ့ NCA မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးတဲ့အခြေအနေမျိုးကနေရှောင်ရှားနိုင်အောင်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုထားတာပါမကြခင်မှာ NLD ပါတီဟာအစိုးရဖွဲ့ပြီးနိုင်ငံတာဝန်တွေကိုလက်ပြောင်းရယူမှာဖြစ်တဲ့အတွက်အခုဒီ MBC ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဘယ်လိုပုံစံမျိုးဆက်လုပ်ကင်သွားမလဲဆိုတာကိုလည်းဦးလာမောင်ရွှေကအခုလိုရှင်းပြပါရယ
် MBC မှာနှစ်ပိုင်းပါပါတယ်။တစ်ပိုင်းကတော့ဝန်ကြီးဦးအောင်မင်းတို့ပါဝင်ဝန်ကြီးတို့ဝန်ကြီးစတုံးပါပါတယ်။သူတို့ကတော့ဦးဆောင်ဖွဲ့ရှိပါတယ်။အခြားပိုင်းကတော့ဒီနာရှင်တွေနဲ့ဒီကျေးဇူးတွေပါတဲ့အပိုင်းပါပဲ။အဲ့တော့ဒါတော့ဒီကကျွန်တော်တို့သမဥသိန်းစိန်အစိုးရလက်ထက်မှာဖွဲ့စည်းပြီးတော့ဆောင်ရွက်ချတာဖြစ်တဲ့အတွက်သမဥသိန်းစိန်အစိုးရရဲ့စတန်ပြီးရင်တော့လည်းနောက်ကိစ္စကတော့ဒါတော့နောက်အစိုးရနဲ့ဆက်ပြီးတော့ဒါတော့ဆိုင်တဲ့အနေအထားပါပဲ
နိုင်ငံတော်အစိုးရအစုအဖွဲ့ကဗိုလ်ချုပ်မြင့်ွယ်ဦးလှမောင်ရွှေနဲ့ဒေါက်တာကျော်ရင်လိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအစုအဖွဲ့ကဒေါက်တာစလိုင်းလျံမုံစာကောင်းရဲဘော်မျိုးဝင်းနဲ့ပုံမူကြီးစောကျော်ညော့နိုင်ငံရေးပါတီကိုယ်စားလှယ်များအစုအဖွဲ့ကဦးသူဝေဆိုင်ကျော်ညွန့်နဲ့ဦးနိုင်ငံလင်းတို့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုဒီဇင်ဘာ9ရက်နေ့မတိုင်မီအပြီးသတ်ရေးဆွဲမှာဖြစ်ပါရယ်ခင်ဗျာ